မြန်မာနိုင်ငံကိုလက်နဲ့ရောင်းချတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်မှုခံနေရတဲ့မြန်မာနိုင်ငံပေါ်လက်နဲ့တင်ပို့မှုလိုင်စင်တွေကိုထိန်းချုပ်လိုက်ပြီလို့ Israel ကကွယ်ရေးဝန်ကြီး Big Door Lieberman ကပြောကြားလိုက်ပါတယ်။ဒီကိစ္စကိုစူးစူးစိတ်စိတ်နဲ့ခိုင်ခိုင်မာမာဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြင်သစ်ထောက်ခံရေး Online Intelligence Online Magazine ကဖော်ပြပါတယ်။မြန်မာနိုင်ငံနဲ့လက်နဲ့အယောင်ဝယ်လုပ်တဲ့ကိစ္စတွေအများအပြားပေါ်ထွက်လာတဲ့အချိန်ကစပြီးဒီကိစ္စကို Israel ကကွယ်ရေးဝန်ကြီးဌာနမှဆွေးနွေးနေကြတာဖြစ်တယ်လို့လည်းဆိုရတယ်။မြန်မာနိုင်ငံကဣသရေလကလက်နဲ့တင်ပို့ရဆိုတဲ့သတင်းတွေဟာလည်းအများအပြားမြန်မာစစ်တပ်ဘက်ကပေါ်ထွက်လာခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဣသရေလစီကမြန်မာရေဒါအတွက်ကင်းလှည့်ရေရင်တွေဝယ်ယူခဲ့တဲ့ကိစ္စကိုမြန်မာအစိုးရ Facebook စာမျက်နှာမှာလူသိရှင်ကဖော်ပြခဲ့တာဖြစ်ပါတယ်။ဣသရေလနဲ့ကုမ္ပဏီ Tar Ideals Concept ကလည်း90 degree တောက်မှန်ပစ်ခတ်နိုင်တဲ့ corner shot course နဲ့တွေရောင်းချပြီးမြန်မာအထုတပ်ဖွဲ့ဝင်တွေကိုလေ့ကျင့်ပေးခဲ့တဲ့ဆိုတဲ့အကြောင်းIsrael ရဲ့ Tar Ideals Concept Company website မှာဖော်ပြခဲ့ပါတယ်။ Israel ဟာ American တို့စန့်ကျင်တဲ့ drone နည်းပညာကိုတရုတ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အတွက်လည်းဒီလက်နက်ရောင်းချမှုကိုပိတ်ပင်တဲ့အကြောင်းရတရားဖြစ်နိုင်တယ်လို့ပြင်သစ် Intelligence Online မှာဖော်ပြထားပါတယ်။